ခုနားဆင်ကြားမှာကတော့ကြည်မေတင်ဆက်တဲ့ချစ်ကပါငယ်လေးတဲကချစ်သူများကန္တာဖြစ်ပါလေ
။မင်္ဂလာပါတူတူမလေးတို့ရေမင်းတို့လေးတွေငယ်စဉ်တောင်ကြီးဘွားထဲကလူကြီးမိဘဆရာသမားတွေကပြင်းရင်ချင်းမရှိပဲလုံလဝရိယာရှိဖို့အမြဲတုံတင်ခံနေရတာပါနော်။ဒီနေ့လဲကြည်မေကလုံလဆိုတာလူကိုမောင်းနှင်တဲ့စွမ်းအင်တစ်မျိုးဖြစ်တယ်ဆိုတဲ့အကြောင်းပြောပြမယ်ကွယ်။ထကြွာလုံလရှိခြင်းဟာအောင်မြင်မှုရဲ့အရင်းခံအကြောင်းတည်းရဖြစ်တယ်ဆိုတာကိုလူတိုင်းသိပြီးဖြစ်ပေမဲ့စဉ်းစားမိချိန်မှသာသိခြင်းမျိုးဖြစ်ပြီးကြံအချိန်မှသတိမရတော့ပါဘူးတကယ်တော့လုံလဟာလူကိုလှုပ်ရှားအောင်မောင်းနှင်ပေးတဲ့စွမ်းအင်တစ်မျိုးဖြစ်တယ်အဲ့ဒီစွမ်းအင်ကိုစူးစီးတက်ဖို့လိုတယ်လိုအပ်တဲ့နေရာမှာစူးစိုက်တက်ဖို့လိုတယ်တနည်းပြောရရင်တန်ဖိုးအရှိဆုံးအထည်ရောက်ဆုံးအသုံးချတက်ဖို့လိုတယ်ထကြွလုံလရှိခြင်းဖြစ်တဲ့အဲ့ဒီစွမ်းအင်ကိုထိရောက်မှန်ကန်အသုံးချတဲ့သူတွေဟာလောကမှာအောင်မြင်သူတွေဖြစ်လာတာကိုတွေ့ရတယ်။ထကြွလုံလရှိတဲ့သူဟာမိမိစိတ်ကူးရေမှန်းထားတဲ့ကိစ္စတွေကိုလင်းလင်းမြန်းမြန်းနဲ့မှန်မှန်ကန်ကန်အောင်မြင်မြင်ဖြစ်ဖို့စူးစမ်းကြတယ်။ဥတီချက်ရေမှန်းချက်တစ်ခုပေါက်မြောက်အောင်မြင်လို့တဲ့စိတ်နဲ့ထက်သန်ပြီးသတ်မှတ်ထားတဲ့အလုပ်တစ်ခုပြီးစီးမှပဲကျဉ်နဲ့တက်တဲ့လူမျိုးဖြစ်တယ်။တချို့ကမွေးကလေးကထကြလုံလသမားတွေဖြစ်ကြတယ်အဲ့ဒီသူတွေအတွက်အောင်မြင်မှုရဖို့50ရာခိုင်နှုန်းတေချာပြီးဖြစ်တယ်အဲ့ဒီလုံလကိုဘယ်လိုအကောင်းဆုံးအသုံးချရမလဲဆိုတော့ကိုလည်းစဉ်းစားဆင်ခြင်ပြီးမိမိကိုယ်ကိုပဲ့ကင်သဖွယ်ပြည့်တတ်ဖို့လိုတယ်တချို့ကြတော့လည်းအစင်မြဲထက်တန်တက်ကြွနေသူမျိုးမဟုတ်ပဲအချိန်နေတောင်းဆိုမှဝိရိယစိုက်ထုတ်လုတ်ကင်တက်ကြတယ်ဒီလိုလူမျိုးတွေအတွက်လုံလစွမ်းအင်ကိုတိုးပွားရာနီးလန်းတွေရှိတယ်။အကောင်းဆုံးနီးကတော့မိမိကိုမနိုင်တဲ့ဝန်မထမ်းပါနဲ့။နိုင်လောက်တဲ့ဝန်ထုပ်တွေကသာတစ်ခုချင်းခွဲပြီးထမ်းပါ။လုံလအင်အားစိုက်တုပ်စေတဲ့နီးပဲဖြစ်တယ်။ဘယ်နေ့မှဘာတွေလုပ်မယ်။ဘလောက်လုပ်မယ်ဆိုပြီးလုပ်ငန်းချမှတ်ပြီးလုပ်စွမ်းအင်ထုတ်ရမှာကြောက်နေအောင်မလုပ်ပါနဲ့။ဒီမနေ့တော့ဘာတွေပြအောင်လုပ်လိုက်မယ်ဆိုတာနဲ့ပဲအစပြုလုပ်ကင်ပါ။မနေ့စောစောမှာအလုပ်တစ်ခုတစုံတရာပြည့်မြောက်အောင်လုပ်ချင်းဟာကြံတဲ့နေ့တာအတွက်ကိုယ့်ရဲ့လုံးလစွမ်းအင်ထုတ်ချင်အောင်အားပေးတဲ့ချီးမြှောက်ပေးနေမှာပဲဖြစ်တယ်။လုံးလစွမ်းအင်နဲတဲ့လူမျိုးကမနေ့အိယာထလာတာနဲ့ဘာလုပ်ရမလဲဆိုတာစဉ်းစားလိုက်ရင်လုံးစရာများပြီးတော့ခေါင်းထဲမှာပေါ်လာတယ်။ဒါပေမဲ့လုံးလထကြမှုနဲနေတော့တကယ်တမ်းကောက်လို့ရမယ်အလုပ်ကိုလက်တွန့်နေတတ်ပြီးဘာလို့မှမပြေးမြောက်ပဲစိတ်ကူးနေတာနဲ့ပဲပြီးသွားတတ်တယ်။ဒီလိုမျိုးလူတွေဟာမိမိကိုယ်ကိုယုံကြည်မှုနဲလာပြီးစိတ်ကူးဉဏ်တွေတဖြည်းဖြည်းတုံးသွားတတ်တယ်။လုံလနေခြင်းဟာပြင်းရည်ခြင်းပဲဖြစ်တယ်လို့ပြောရင်မမှားပါဘူး။ပြင်းရည်ခြင်းဟာစွမ်းအင်ကင်းမဲ့ခြင်းပဲဖြစ်တယ်။လူတိုင်းလူလိုစိတ်ကူးကိုယ်စီရှိကြစမြဲပါ။ဘယ်ဟာလှုပ်လိုက်ရင်ငါအောင်မြင်မှာပဲ။လူကြီးတွေအတိမတ်ပြုတ်ချင်းခံရမှာပဲချီးကျူးခံရမှာပဲဆိုတာစိတ်ကူးလေးတွေရှိတတ်ကြတယ်ဒါပေမဲ့အဲ့ဒီစိတ်ကူးလေးတွေကိုအကောင့်ထဲမဖို့ပဲစိတ်ကူးထဲမှာပဲကျုံဝါနေအချိန်ကုန်ပြီးမအောင်မြင်တဲ့ဘဝမှာပဲဆက်ပြီးရှိနေမှာပဲဖြစ်တယ်အဓိကအားနည်းခြင်းကတော့ပြင်းရည်ခြင်းပဲဖြစ်တယ်ဘာလို့ရင်ဘလို့ခံစားရမယ်လို့သိပေမဲ့အဲ့ဒီအလုပ်ကိုလုပ်ဖို့နှောင့်နှေးနေတဲ့အပြင်းကြီးပဲဖြစ်တယ်ပြင်းနေလို့အကျိုးကျေးဇူးကိုမခံစားရဘူးပေါ့လောကကြီးမှာကိုယ်ဆိုင်တဲ့အတိုင်းကိုရိပ်ရမယ်ဆိုတာအမြဲတတိပြုပါကိုကပြင်းနေရင်ကိုပဲခံရမှာပဲပေါ့မအောင်မြင်တဲ့အသက်တာမှာရှင်သန်နေရမှာကိုဘယ်သူမှမလိုလားကြပါဘူးကွယ်ဒါကြောင့်ငယ်စဉ်အရွယ်မှာမပြင်းရည်ပဲလုံလဝရိယစိုက်ထုတ်ပါလို့ကြီးမေတိုက်တွန်းလိုတယ်ကွယ်ပြင်းရည်တတ်တဲ့လူတွေကိုတတိပေးလိုတဲ့နောက်ချက်ကတော့မိမိအလုပ်ကိုတပိုင်းတစမလုပ်ပါနဲ့အလုတ်ကိုတန်းလန်းထားရင်နောက်အလုတ်ကိုဆက်လုပ်ဖို့ခက်ခဲသွားလိမ့်မယ်။ထကြွလုံလားမှုရှိတဲ့လူတွေဟာသူတို့စွမ်းအင်ကြီးလှပါတယ်။အမဲလိုက်တဲ့မုတ်ဆိုးဟာဂန္ဓာရတောတောင်ခီးချမ်းဆိုတာသူတို့ရဲ့ကစားခွင်လို့သဘောထားသလိုလုံလားသမားဟာလည်းဘဝတိုက်ပွဲဆိုတာမိမိရဲ့အောင်ပွဲခံရမယ်ကစားပြိုင်ပွဲလို့သဘောထားတတ်ကြတယ်။ကံကြမ္မာမကောင်းလို့အရှုံးတွေနဲ့ရင်ဆိုင်တဲ့အချိန်ခါတွေရှိပေမယ်။အလျော့မပေးမကုန်ခန်းနိုင်တဲ့လုံလစွမ်းအင်တွေနဲ့ဆက်လက်ရုန်းကန်တိုက်ခိုက်တာမှုအဆုံးကြိုင်အောင်ပွဲခံရမှာပဲဖြစ်တယ်လို့စိတ်ချယုံကြည်ထားတယ်။ တကယ်လက်တွေ့မှာလဲအောင်ဝဲကိုသူတကယ်ပဲခံရသူဖြစ်တယ်ကြီးမေတို့ယုံကြည်လက်ခံထားတဲ့နှုတ်ဘတ်တော်တမန်ကျမ်းစာထဲမှာလုံးလဝရိယရှိခြင်းမပြင်းရိပ်ဖို့ကိုသွန်သင်ထားတယ်ရှောလမုန်မင်းကြီးကခုလိုကျမ်းစကားနဲ့ပြောထားတယ်အချင်းလူပြင်းပရွယ်စိတ်ထံသို့သွား၍သူရဲ့အပြုမှုကိုစင်ကျင်သဖြင့်ပညာရှိစေလောပရွယ်စိတ်သည်ဆရာမရှိပဲ့ပြင်တော်သူမရှိမင်းမရှိပဲလေຫນွေကာလနဲ့စဘာရိပ်ရာကာလနဲ့မိမိစားเสียအစာကိုရှားဖွေတူထားတတ်၏။အိုလူပြင်းတင်အဘဲမှာကာလပတ်လုံးအိလျက်နေလိမ့်မည်နီ။အဘဲသောအခါနိုးလိမ့်မည်နီ။ခဏအိလျက်ခဏပျော်လျက်အိပ်ပျော်အံ့သောငါခဏလက်ချင်းပိုက်လျက်နေစဉ်တွင်ဆင်းရဲခြင်းသည်ခရီးသွားတော်သူကဲ့သို့၎င်းဥစ္စာဖြုံးတီးခြင်းသည်သူရဲကဲ့သို့၎င်းရောက်လာလိမ့်မည်တဲ့။တူတူမလေးတို့ရေဒီကျမ်းပိုက်ဟာလူပြင်းကိုဆုံးမခြင်းပဲဖြစ်တယ်။ပရွယ်စိတ်လေးတွေဟာကိုကဲသူမရှိပေမဲ့သူတို့ရဲ့လုံးလာဝရိယဟာစွန့်အင်ဖြစ်တယ်ဆိုတာကိုတွေ့ရတယ်။ဒါပေမဲ့သူတို့သွာလာနေတာဟာရေရွယ်ချက်မရှိတာမဟုတ်ဘူး။ရေရွယ်ချက်နဲ့လှုပ်ရှားသွာလာနေတာကိုတွေ့ရတယ်။သူတို့ကိုအမိန်ပေးတဲ့စနစ်မရှိပေမဲ့မိမိလှုပ်တင့်တဲ့အလုပ်ကိုမပြင်းမရိပဲပြီးမြောက်အောင်ဆောင်ရွက်နိုင်စွမ်းရှိကြတယ်။နှွေချိန်နဲ့စပားရိတ်ချိန်ကာလမှာမိမိစားเสียအစာကိုရှာပွေတူမိထားတယ်။အချိန်ရှိကైလုံလဆိုင်ပြီးအာကျုံမှန်တဲ့အလုတ်လုတ်တက်ကြတယ်။ဒီလိုလုံလဆိုင်လုတ်တဲ့အတွက်ဒီနေ့မလုတ်နိုင်တဲ့ဒီနေ့မှာသူတို့အစာဟာအစာစာတွေအပြည့်ရှိနေမှာဖြစ်တယ်လို့သင်ခန်းစာယူဖို့လိုတယ်ကွယ်။ဒါပေမဲ့ခရစ်တော်ဖျားကိုယုံကြည်ကိုးကွယ်တဲ့ခရိယန်တွေအတွက်မြေကြီးဗန္ဒာကိုကြီးပဲစီးပူးခြင်းမဟုတ်ပဲကောင်းငင်ဗန္ဒာကိုအဓိကရှာဖွေစုဆောင်ကြရမှာလဲသွန်သင်ထားတယ်။ပြင်းရင်နေပြီးခဏအိပ်ဦးမယ်။ခဏမှေးလိုက်မယ်တရေအိပ်လိုက်မယ်လို့ဆင်ញင်ပေးလိုက်ရင်အဲ့ဒီခဏမှေးနေခိုက်မှာဥစ္စာဖြုံးတီးခြင်းဟာသူ့ရဲ့လူပဲရောက်လာမယ်လို့ရှောလမုန်မင်းကြီးသွန်သင်ထားတာဖြစ်တယ်။တူတူမလေးတို့လည်းပရွက်စိတ်လေးကိုအတူယူပြီးအချိန်ရှိတုန်းမှမပြင်းမရပဲလုံလာဝရိယစိုက်ထုတ်ပြီးအလုလုံနိုင်ကြသူများဖြစ်ကြပါစေ။လုံလာဝရိယစိုက်ထုတ်ခြင်းဖြင့်လောကီဘာနာသာမဟုတ်ပဲကောင်းကင်ကတန်ဖိုးကြီးတဲ့ဘာနာကိုပါရှာဖွေနိုင်ကြသူများဖြစ်ကြပါစေလို့စုမုံကောင်းတောင်းရင်ကြီးမြတ်ဒီပတ်စီစဉ်ဒီမှာပဲရပ်နားလိုက်ပါမယ်ဝေ။